ဒီရက်ပိုင်းတွေအတွင်းကချင်ပြည်နယ်ထဲမှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲတွေအတန်ငယ်ညှိတဲ့နေချိန်မှာပဲလိုင်စာဒေသဘက်ကိုလာရောက်တဲ့စစ်ကောင်စီရဲ့ထောက်ပို့ရဟယင်ကို KIA ကပြစ်ချနိုင်ခဲ့တာပါဒီလိုပြစ်ချလိုက်တာနဲ့ပတ်သက်ပြီး KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ
်ဒီနေ့ပိုင်းမြန်မာပြည်မိနစ်50ဝန်းကျင်လောက်မှာဖြစ်ပါရဲ့ဖြစ်စဉ်နေရာကတော့သတ်သတ်ဆရဲ့မဖို့သတ်စခန်းမှာမစိနန်ဒေသကနဲ့ဒီရစ်ခါလာဒါဒီဒီလင်းနေပြန်ဒီကမတီဟုဖြစ်တာပေါ့တော့ကိုပဲတာပေါ့အဲ့ဒါနဲ့ပြန်သွားတာကိုအဲပြစ်ချလိုက်တာဖြစ်ပါလေခင်ဗျာဒီရင်ပြစ်ချတဲ့နေရာမှာပြတ်သွားတဲ့နေရာမှာမီးတွေလောင်နေတာအဲဒီပိုင်လက်တရားတော့ဒီခုခုံဒီလားမသိသေးဘူးအကြောင်းဖွင့်တယ်လဲအဲ့ဒါမှာနေမချင်းချင်းရတော့သွားပါတယ
်ရဟရင်ပြစ်ချခံခဲ့ရတဲ့နာဖော့စခန်းဟာလိုင်ဇာဒေတာရှိနန်းဆန်ရန်ကန်တောင်ရန်စတဲ့ကြေးရွာတွေအနီးအနားမှာတည်ရှိနေတာဖြစ်ပါတယ်ရဟရင်ပြစ်ချခံခဲ့ရတဲ့နောက်မြစ်ကြီးနားလေတပ်ကတိုက်လေရင်နေအဲ့ဒီဒေတာတစ်ပိုက်ကိုရောက်ရှိလာပြီးစစ်တပ်တွေနဲ့ပြစ်ခတ်တာတွေရှိကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ဂျက်ဖိုက်တာဒီလာပြီးမှဒီစစ်တပ်နဲ့ဤတာတွေရောရှိတယ်လို့ပြောပါဘုံသေးတာကတော့အဲ့ဒီဘုံချီမှာတော့ဒါသေးပါဘူး
။ကချင်ပြည်နယ်တခြားဒေသတွေမှာတိုက်ပွဲဖြစ်ပွားတဲ့သတင်းမရှိသေးကြောင်းဘုံမူကြီးနော်ဘူးကပြောပါတယ်။ဒီကနေ့ပြတ်ကျသွားတဲ့ရဟရင်ဟာစစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက် KIA ကပြစ်ချခဲ့တဲ့ဒုတိယမြောက်ရဟရင်ဖြစ်ပါတယ်။အလော့ပွန်တိုက်ပွဲပြင်းထန်နေချိန်2021ခုနှစ်မေလ3ရက်နေ့ကမိုးမောက်မြို့နယ်ကုန်းလောရွာအနီးမှာစစ်ကောင်စီရဲ့တိုက်ခိုက်ရေးရဟရင်တစ်စီးကို KIA ကပြစ်ချနိုင်ခဲ့ပါတယ်။2023ခုနှစ်အတွင်းကတော့ကယားပြည်နယ်တိုက်ပွဲတွေမှာစစ်ကောင်စီရဲ့လေရင်နှစီးပစ်ချခံခဲ့ရပါတယ်ပထမတစ်စီးကဇူလိုင်လ1ရက်နေ့မှာဘော်လခဲမြို့နယ်အတွင်းပြက်ကျခဲ့တာဖြစ်ပြီးဒုတိယတစ်စီးကနိုဝင်ဘာ17ရက်မှာတန်တောင်ကြီးမြို့နယ်အတွင်းပြက်ကျခဲ့တာဖြစ်ပါတယ်စစ်ကောင်စီဘက်ကတော့တန်တောင်ကြီးမြို့နယ်အတွင်းပြက်ကျခဲ့တဲ့လေရင်ဟာဆက်ချုပ်ရင်းနာကြောင်ဖြစ်ကြောင်းပြောဆိုထားပါတယ်နိုဝင်ဘာ19ရက်နေ့မှာတော့အဲ့ဒီလေရင်ရဲ့လေရင်မှု2ဦးနဲ့2ဦးကိုကီနီတပ်ဖွဲ့တွေကဖမ်းဆီးနိုင်ခဲ့ပါတယ်။ရှမ်းမြောက်ဒေသတိုက်ပွဲသတင်းနဲ့ပတ်သက်ပြီးမင်းမြန်ရမှာတော့ဒီကနေ့သတင်းတက်လာတာမရှိသေးကြောင်း PSLF TNL ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒီလနေ့ရက်နေ့မှာတော့ကွက်ခိုင်မြို့မှာစစ်ကောင်စီတပ်နဲ့ TNL အကြတိုက်ပွဲပြင်းထန်ခဲ့သလိုနောင်ချုံမြို့နယ်တံပိုးရွာဘက်မှာလည်းတိုက်ပွဲဖြစ်ပွားကြောင်း PSLF TNL ကသတင်းထုတ်ပြန်ထားပါတယ်။ကိုကန့်ဒေသအလောက်ကမ်မြို့တိုက်ပွဲတွေနဲ့ပတ်သက်လို့ကိုကန်တ MNDAA ကဒီကနေ့သတင်းအသစ်ထပ်မံထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ